မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ Northern Alliance အဖွဲ့အကြားရင်းကြိုင်စီလူဘွဲ့ကိုဩဂုတ်လ31ရက်နေ့စနေနေ့မှာရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေ့ရဟာမြန်မာတပ်မတော်ကတစ်ဖက်သက်အပြစ်ရဖို့ကြေညာထားတဲ့ကာလရဲ့နောက်ဆုံးနေ့လည်းဖြစ်ပါတယ်။မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ GIG တောင်မြို့သားမြလွတ်မြောက်ရေးအဖွဲ့ PNLA ရခိုင်တက္ကသိုလ်တပ်ဖွဲ့အင်းနဲ့ကိုကမြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA တို့ပူးပေါင်းဖွဲ့စည်းထားတဲ့မြောက်ပိုင်းမှာမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေအကြားဆွေးနွေးပွဲတွေဟာဆွေးနွေးပွဲနေရာပေါ်အငင်းပွားနေတာကြောင့်ရွှေ့ဆိုင်းထားခဲ့ရပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့နောက်ဆုံးကျင်းပခဲ့တဲ့ညီညီဆွေးနွေးပွဲကိုတော့မုံလအထူးဒေသမှာဇွန်လ30ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်နော်။လေးလာသူတွေကတော့ဆွေးဆက်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့နဲ့ဆွေးနွေးပွဲတွေကြောင့်မြန်မာနိုင်ငံရဲ့အရှိမြောက်ပိုင်းနဲ့အနောက်ပိုင်းတွေမှာပြည်ပကတွေရွကြသွားမယ်လို့ပြောလို့နေကြပါတယ်။မြန်မာနိုင်ငံအရှိမြောက်ပိုင်းမှာမြန်မာတပ်မတော်က TNLA, EE နဲ့ MNDAA တို့နဲ့တိုက်ပွဲပြင်းထန်တာဖြစ်ပေါ်နေပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာတပ်မတော်က EE အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာဩဂုတ်လ19ရက်နေ့တွင်မှာထိုးစစ်တွေဆက်တိုက်ဆိုးလို့စတင်ခဲ့ပြီးမန္တလေးတိုင်းပြည်နယ်မျိုးကတပ်မတော်လူပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ကျွမြို့နယ်ကမြန်မာတပ်မတော်စခန်းတစ်ခုကိုတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။